Sen
Ben
Gong chung nha vô mặt đẹp đấy. Chong chu ti hào sắp đấy. Tia ya ma. Chong tia nè. Chu ti hào. Nam yêu vẹp chi bà đấy. Tí giờ gà tí xa chong yên gà rô. Tu bà ấy. Tao yên mẹ. Nơi tí tê gà. Sông chi ông chê vốn hà bà đấy. ပြစ္ဆဝေငါးပါးတွေကအငြင်းဆုံးမထီမြတ်ဖြစ်တဲ့ရှင်အတ္တစီမထီထံကရှင်တိုက်တုရိယမထီမြတ်လောင်းရာဖြစ်တဲ့ဥပါတိတပြပိုက်နာဂေယရဲ့အတူဆုံးတရားလေးအဖြစ်အကြောင်းနဲ့အကျိုးတရားပါပဲအရှင်အတ္တစီမထီမြတ်ရဲ့တရားကဒါလေးအဖြစ်တကယ်ကိုတူတူလေးရပါရေဓမ္မဟိတုတ္တကော တေတံဟိတုံတထဂရောအာဟာတေတံတိရောနိယောတောအေဝံဝါဒီမဟာသမနောဒါပေမဲ့အဲ့ဒီတရားဂါထာလေးရဲ့ပထမစာကြောင်းဖြစ်တဲ့ရေဓမ္မဟိတုတ္တကောဆိုတဲ့အတန်ဆုံးပါလေဥပါတိတပြပတ်ဟာတောတပတိဖို့မှာတည်ပြီးဖြစ်နေပါပြီတောတကအရိယာဖြစ်သွားပါပြီဘယ်လောက်ရှင်မြင်လိုက်တဲ့ဉာဏ်ပါလဲ ဘလောက်ချင်းရဲ့အကောင်းလိုက်တဲ့ဉာဏ်တော်ရှင်မထေမြတ်ပါလေ။ဂါထာရဲ့အနှစ်တိပေကခန္ဓာ၅ပါးဒုက္ခသစ္စာတရားတွေဟာသမုဒယသစ္စာတဏှာလောဘဆိုတဲ့အကြောင်းခံတရားရှိလိုပါပဲ။အဲဒီခန္ဓာ၅ပါးဒုက္ခသစ္စာတွေရဲ့အကြောင်းခံဖြစ်တဲ့သမုဒယသစ္စာတဏှာလောဘတရားတွေနဲ့ဒုက္ခသစ္စာသမုဒယသစ္စာနှစ်ပါးရဲ့ ထွေရာချုပ်ချောင်းဖြစ်တဲ့နိရောဓသစ္စာမေဃသစ္စာတွေရှိတယ်ဆိုတာကိုလည်းမနုဿရဖြစ်တဲ့မြတ်စွာဘုရားရှင်ဟောကြားတော်မူပါတယ်။သုံးလောကထွတ်တာမြတ်စွာဘုရားဖြစ်တဲ့မနုဿရှင်ဟာသစ္စာလေးပါးအမှန်တရားကိုဒီလိုအကြောင်းနဲ့အကျိုးခွဲခြားဖို့ပေါ်ညွှန်ပြတတ်တဲ့ဖြူစင်တဲ့ဝါရအယူရှိတော်မူပါတယ်။ ဒီတရားကာထာကိုတဆင့်ပြန်ပြောပြတဲ့အတွက်တငယ်ချင်းဖြစ်သူအရှင်မောဂလအလောင်းရဖြစ်တဲ့ကောလိတပြပိုက်ဟာလည်းတောတပန္နရိယဖြစ်ခဲ့ကြပါတယ်။ဒီနောက်ဥပဒိတနဲ့ကောလိတတငယ်ချင်းတို့ဟာတပည့်250တူဘုရားရှင်ကြောင့်ရောက်ဘုရားရှင်တွေဟန်ပြရန်လျှောက်ထားဘုရားရှင်ကအေးအေးပိတ်ပူခေါ်လို့ယဟမ်းများဖြစ် ဖျားရှင်ရဲ့တရားကိုနာကျင့်ရတဲ့အခါတပည့်250ကအတ္တဝကုန်ခံရဟန္တာများဖြစ်ခဲ့ကြပါလို့နေ။ဆရာနဲ့သူဖြစ်တဲ့ဥပဒိတနဲ့ကောလိတတို့ကတော့ဧကတံကအလောင်းရာကြီးဖြစ်ကြတဲ့အတွက်ဧကတံကပါရမီဉာဏ်တွေကကြီးမားကျယ်ပြန့်လှတာကြောင့်အထက်မဲ့သုံးပါးကိစ္စပြီးဆုံးမှုတွေကောလိတပြပတ်ဟာခொနည်းအကြာကျင့်ကြံအားထုတ်ပြီးမှအတ္တဝကုန်ခံ ယန္တာဖြစ်ခဲ့ပါလေ။ဥပဒိတပြပတ်ကတော့တင်ညာပါဠိပူကြီးတဲ့အတွက်ဘုရားရှင်ရဲ့ဝေဒနာကမ္မထံကိုနာကျဆင်ခြင်ပြီးတာမှယန္တာဖြစ်တော်မူပါလေ။အရှင်သာရိပုတ္တရာဟာယဟန်ဖြစ်ပြီး15ရက်ကြာမှယန္တာဖြစ်တော်မူခဲ့တဲ့အတွက်အရှင်မောဂလန်ထက်ရှေ့ရဲ့ပူဇော်ခဲ့တယ်လို့ဆိုရပါမယ်။မြတ်စွာဘုရားရှင်ရဲ့တာနာတော်မှာ ဘုရားရှင်ရဲ့လက်ဝဲတော်ရန်လက်ရတော်ရန်ဖြစ်ဖို့ဆိုတာကအနည်းဆုံးတသိန်းချင်းနဲ့ကဘာတသိန်းပါရမီဖြည့်ခြင်းခဲ့လीမှာဖြစ်နိုင်တာမျိုးပါ။အေကတောကအနိယာရဖို့ဆိုတာနဲ့ထိုက်တဲ့နဲ့ပါရမီဖြည့်ထားတဲ့လीမှာရနိုင်တာမျိုးပါ။အရှင်ကောလိညာမထေရကြီးဟာယဟန်လူကျမ်းမှာတော့ဝါကြီးဆုံးအစောဆုံးရတ္တငင်ဖွဲ့ရတဲ့ပြင်နဲ့ ဖြစ်ခဲ့တဲ့ပါရမီကကမ္ဘာတသိမ်းမြေဖြစ်ခဲ့တာမို့လေဝဲတော်ရန်လေးရတော်ရန်နေရာကိုမရနိုင်ခဲ့ပါဘူး။ဒါကိုယဟန်ကမထေရကြီးပြီးပြီ ပါမီနောက်ခံအကြောင်းပြရီကွာခြားခဲ့ကြသလိုသိမြင်တော်မူတဲ့အတွက်ရှင်သာရိပုတ္တရာနဲ့အရှင်မောဂလမထေရမြတ်တို့ယန္တာမထေရမြတ်ကြီးဖြစ်လာတဲ့အချိန်မှာမုဒိတာနှလုံးသားကိုရင်ဝင်ပိုက်ခါဘုရားရှင်ထံတော်ဘာကနေပြီးတောရဆောက်တည်ဖို့ထွက်ခွာသွားခဲ့ပါလေ။ဘုရားရှင်ရဲ့ထံဘာမှာဝါအစည်းဆုံးယန္တာကြီးဖြစ်နေနေရောမရဘူးလားလို့မေးเสียရရှိပါလေ။ရပါလေ။ဘုရားရှင်ကလည်းမနေနဲ့လို့ပြောတော်မူမှာမဟုတ်ပါဘူး။ဒါပေမဲ့အရှင်ကောလိမထေရမြတ်ကြီးရှိနေခြင်းအပြင်အရှင်သာရိပုတ္တရာနဲ့အရှင်မဟာမောဂလမထေရမြတ်ကြီးတွေအတွက်ဒီခက်စီပါလေ။ဘုရားရှင်ကကာလဝပြုပြီးတိုင်းရတညူမထေရမြတ်ကြီးကိုကာလဝပြုနေရတာကတမျိုးရတညူမထေရမြတ်ကြီးရှိနေတဲ့အတွက်ဘုရားရှင်ရဲ့လက်ဝဲတော့မဟုတ်လက်ရာပဲရတညူမထေရမြတ်ကြီးကတစ်ပတ်ပြန်လာတိုင်းဒီမှာဖြစ်တော့လွတ်ပြတ်ပြန်လာဘယ်သူသတင်းသုံးရမယ်မှန်းဝိသေယဖြစ်နေတာဆိုတော့သူတော်ကောင်းကြီးတွေဟာကုပါရမီအစဉ်တန်းကိုကိုသိလို့ကိုနေရမယ့်နေရာကိုကိုသိလို့သူတော်ဘာတွေအခက်အခဲမကြုံရစေဖို့သူတော်ဘာနေရာကိုဝင်ကြည့်တတ်တဲ့ကိုချင်းဆန္ဒစေဖို့အရင်ခံပြီးဘုရားရှင်သတင်းသုံးရာဝန်ဝိုင်းနဲ့ကထွက်ခွာသွားပေးခြင်းပါပဲ။ဒီတော်လေးတွေဟာနည်းနည်းတိမ်ဝှေ့လွန်းလာပါလေ။ကိလေသာအာသောကုန်ခန်းပြီးကြတဲ့ဘုရားရှင်နဲ့ယန္တာမထေရမြတ်ကြီးတွေဖြစ်နေလို့သာနည်းနည်းတိမ်ဝှေ့တဲ့တော်တွေကိုအတန်တိတ်ဖြည့်ချင်းသွားနိုင်ခဲ့တာပါ။အိဒါဣဇရိယဆိုတဲ့မနာလိုဝန်တူမရှိစိတ်တဲ့အញ្ញာဏစိတ်တွေကိုတော့ပထမနဲ့ရပြီးတုဒ္ဓဗန်တဲ့ပြီးကလေးကပေရဒီတာဖြစ်လို့စိတ်ချနေရပါပြီ။ဒါပေမဲ့ပါရမီနောက်ခံအကြောင်းတရားကွာခြားမှုတွေကိုတော့အရဟတမဉာဏ်နဲ့ထင်ရင်းမှပိုပြီးကိုယ်ပဲပြပြသိနိုင်တာမျိုးပါ။အမြင့်ဆုံးဉာဏ်ကမှအရှင်းဆုံးသိမြင်မှုအဆုံးဖြတ်ပြီးနိုင်တာပါ။ဣဒံမေဇရိယဆိုတဲ့ဉာဏ်ကစိတ်စီတသိသိထုံမွန်းနေတဲ့ပုထုဇဉ်တွေရဲ့နေပင်မှာဆိုရင်တော့ဟေလူကျင့်ပေါ်လာပြီးခင်ဗျားဖယ်တော့ဆိုတာမျိုးအောင်မှာမင်းကဘာကောင်းမှုလို့လဲ။မင်းချိန်ငါကအရင်ဆိုတာဒါငါနေရာပဲဖယ်မပေးနိုင်ပါဘူး။ဘာဖြစ်လို့ဖယ်ပေးရမှာလဲဆိုတာမျိုးတွေ ਨੇ ဆူညံနေတော့မှာပါပဲ။ဒါတွေကဘာလဲဆိုတော့ပေါ်စဲအကျူတရားရဲ့နောက်ခံဖြစ်တဲ့အကြောင်းတရားတွေကိုသိမြင်နားလည်နိုင်မှုမရှိချင်းပါပဲ။ဟောအကြောင်းနဲ့အကျိုးကိုနားလည်ကြတဲ့ရှင်းမထင်မြတ်ကြီးတွေကတော့အကြောင်းအကျိုးဆိုတဲ့တရားကိုနှလုံးသွင်းမှန်သွားတာနဲ့တပြိုင်နက်အရိယာအနေဝင်ကိုတဏှာမြာကဧကသာဝကကြီးတွေဖြစ်လာကြတဲ့အထိဉာဏ်ပွင့်ခဲ့ကြတာကတမျိုးကိုကကဘာတသိန်းနဲ့ပါရမီဖြည့်ခဲ့ရသူတို့တွေကတသိန်းချင်းနဲ့ကဘာတသိန်းအောင်ပါရမီဖြည့်ခဲ့ရဒါကြောင့်မို့ငါ့ထက်ကြီးကျယ်မြင့်မြတ်လာပါပြီလေလို့အကြောင်းအကျိုးကိုသိမြင်ပြီးနှလုံးသွင်းမှန်သွားတာနဲ့တပြိုင်နက်ကိုယ်နေတဲ့အရာကိုကိုယ်တိုင်ရွေးချယ်လို့အတန်လေးခွက်ခွာခဲ့တာကတပုံနဲ့တကယ့်ကိုစင်ကြယ်မြင့်မြတ်နေပါတော့တယ်ဒါကြောင့်အကြောင်းအကျိုးတရားဟာပေါ့သေးသေးမဟုတ်ပါဘူးဒီလိုဆိုအကြည့်တန်နေတဲ့စိတ်စိတ်တသိတူကိုလှပအောင်ချောမှုအောင်စွမ်းဆောင်နိုင်ပါလိမ့်မယ်ဘဝတဏှာမှာမရဘူးသေးတဲ့ဓမ္မဉာဏ်တွေကိုလည်းရသွားစေနိုင်ပါလေဦးရဲ့ဇလောင်းရဲ့လောကကြီးကိုလည်းညီညာတတ်ရတတ်ရှင်းသွားအောင်သူတော်ကောင်းနှလုံးသားနဲ့ပြုရင်ပြီးနိုင်ပါလေအကြောင်းကျိုးတရားပေါ်မှာဉာဏ်နဲ့တည်တည်ချာချာထောက်မှတ်ရပ်တည်နိုင်ခဲ့ရင်ဖြင့်အရာရာဟာလှပချုံးဝင်နေပါပြီ။လောကကြီးကိုလည်းအပြစ်မတင်ပြစ်တော့ပါဘူး။ပုဂ္ဂိုလ်သတ္တဝါအတ္တိရဲ့ကံတရားကောဟချက်တွေပုံမှန်လဲဂိဟနာတရားနဲ့တဖုံမေတ္တာတရားနဲ့တတွေ့မုဒိတာတရားနဲ့တနည်းကြည်တတ်ငြိမ်တတ်လာပါပြီ။ဒီလိုကြည်ငြိမ်သုံးတတ်နေရင်ကလည်းငြိမ်ညစ်လာတဲ့အခါပုဂ္ဂိုလ်သတ္တဝါအမည်တွေစိတ်သုံးလို့ကံကံရဲ့အကျိုးကိုဥပ္ပခာတရားနဲ့ရှုမြင်ဆင်ခြင်နိုင်လာပါပြီ အဲ့ဒီကငါကကန်ဆူတယ်သူကြတော့ပြန်ကောင်းလိုက်တာဆိုတဲ့ဝန်းနေအားငယ်မှုလေငါတော့သူတို့မလုပ်တတ်ကြဘူးမလုပ်နိုင်ကြဘူးဆိုတဲ့မာနဝန်ထည်မှုတွေငါတော့သူတို့မကြီးပွားစေရဘူးဒီကောင်ကငါတော့ရေးချင်းချီပဲနဲ့ဘာလို့ကြီးပွားနေရတာလဲဆိုတဲ့မနာလိုဝန်တုံးမှုတွေမဖြစ်တော့ပါဘူးအဲ့ဒီကရဟတ္တနေနဲ့စိတ်ကိုကိလေသာပူမီးတဲ့လောင်တိုက်တင်ပြီးမြင့်စေတက်ဖြတ်နေတဲ့ကိုယ့်ရဲ့ညံနေခဲ့မှုတွေကိုပြန်မြင်ရောင်လာပါလိမ့်မယ်အကြောင်းကျိုးဆက်နေမှုသဘောတရားတွေကိုညံနဲ့မကြည့်တတ်သေးတဲ့အခါကိုယ်နာမအမြဲရှိနေတဲ့စိတ်တိတ်တွေကိုလည်းညံလူဆက်ဆံနေကြပါရဲ့ကိုယ်နဲ့အမြဲတူရှိနေတဲ့စိတ်တွေကိုကိုယ်မိစေဖြစ်သဘောထားနိုင်မှုဆိုတာကအကြောင်းကျိုးတရားကိုညံရှင်းမှပဲဖြစ်နိုင်ပါပါတခုလို့ရှိပါလေအကြောင်းကျိုးဆိုလို့တာမန်လူပြောသူပြောသဘောမျိုးမထင်မှတ်စေချင်ပါဘူးရှင်သာရိပုတ္တရာမထေရတရားပြရခဲ့တဲ့ရေဒမဟိသဗ္ဗဝါအကြောင်းကျိုးတရားကိုသစ္စာဉာဏ်ဆိုင်တဲ့အထိသိစေချင်တာပါသို့မဟုတ်ရင်ငါသူတစ်ပါးကံအကျိုးသိကွာခြားမှုတွေကိုမျက်မြင်သိလောက်နဲ့ဆုံးဖြတ်ပြီးအကောင်းဆုံးတတ်မှတ်ချက်တွေနဲ့ခြားခြားလည်နေကြလို့ပါယောဂဝေါဟာရအနေနဲ့တော့အကောင်းဆုံးဆိုတာရှိတာပေါ့ဒါပေမဲ့ဒါကတတ်မှတ်ချက်တစ်ခုပဲပြည့်ညက်တရားပဲပြညတရားဆိုတာကတော့ငူသားမဖြစ်ရုံတော့မှန်တဲ့စကားပါတစ္ဆာစတဲ့အထိတော့မမှန်နိုင်ဘူးပေါ့တကယ်တစ္ဆာဉာဏ်နဲ့ကြည့်တဲ့အခါမှာတော့အကောင်းဆုံးဆိုတာမရှိပါဘူးအကြောင်းကျူးတာရှိပါလေကိုကောင်းတာတွေလုပ်ခဲ့ရင်ကောင်းတဲ့အကျိုးကိုရမှာပေါ့ကိုကောင်းတာကောင်းတာတွေမလုပ်ခဲ့တဲ့ကောင်းတဲ့အကျိုးကိုခံစားခြင်းလို့ဘယ်ဖြစ်ပါမလဲကိုစိုက်ထားတဲ့အပြင်အသီးကိုကိုပဲစားရမှာသူတို့ကစိတ်ထားတဲ့ပြင်းရည်အသီးကိုသူတို့ကပဲစားခွင့်ရမှာတခုတော့ရှိပါလေကံတရားဟာတစ်ခါတစ်ခါအတွန်ဆန်းကျေသားလားကောင်းတာတွေဘယ်လောက်လုပ်နေပေမဲ့အကျိုးပေးခွင့်မသာသေးတော့ကောင်းတဲ့အကျိုးကိုမခံစားရသေးဘူးအတိတ်ကပြည့်စုံတဲ့မကောင်းတဲ့အကြောင်းပြန်တွေကအကျိုးပေးတတ်သည့်ဖြင့်အကျိုးပေးနေလိုက်တာအချိန်မကုန်သေးသမျှတော့လက်ခံရအောင်ပါပါပဲအချို့ကလည်းမကောင်းတာတွေကိုကြွယ်ရတဲ့မျိုးလူသိရှင်ကြားတစ်ဖုံလုပ်နေပေမဲ့ချမ်းသာလို့ပျော်ပါလို့ဆိုတဲ့အကျိုးကိုခံစားနေရပြန်ရောဒါကိုကြည့်တော့ကံတရားဟာတော်တော်မျက်စိလဲစရာကောင်းပါလေသူကအတိတ်ကာလကကောင်းကံတွေပြုခဲ့ပါလိမ့်မယ်အဲ့ဒီကောင်းကံတတိကအကျိုးပေးခြင်းကြနေပြီတော့အခုလုပ်နေတဲ့ကောင်းမှုကံကအကျိုးပေးဖို့အခွင့်မသာသေးပါဘူး။ဒါကမသိရင်ဒီကကြည့်နေတဲ့လူတွေအဖို့အတော့မျက်စိလဲကြကောင်းပါလေ။တရားအထုတ်တဲ့နေရာမှာလဲဒီလိုပါပဲ။အချို့တွေကဝရိယကြီးကြီးမားမားဇွဲစိတ်တန်တန်နဲ့အတော့ကိုတည်တည်စားစားအထုတ်ပါလေ။ဒါပေမဲ့ထင်သလောက်ခီးမပေါက်ပြီဘူး။အဲ့ဒီလိုလူတွေအချိန်ပြည့်အားထုတ်နေတဲ့အချိန်မှာငွေပြောပါတောက်ဆန်းနေတဲ့သူတွေဟာအချိန်တစ်ချိန်မှာတောင်ရင်ကတရားရပြီးအားထုတ်လိုက်တာအချိန်တူတွင်းမှာပဲတရားသူတရားမြတ်တွေရသွားတာမျိုးလည်းရှိပါတယ်ဒါကဘုရားရှင်လက်ထက်ကတန်တတိအမကြီးတို့ဥပ္ပါဒိနာသရူသားတို့ရဲ့ဖြစ်စဉ်တွေကတည်တည်ခံနေပါတယ်ဒါကြောင့်ဘာကူးကအတက်ပြောလို့မရပါဘူးပုံပြီးတတ်မှတ်လို့မရနိုင်ပါဘူး။ဒါကြောင့်လေ၊ကံရာ၊ညာရာ၊တကူရာဆိုတာဒေသစင်ကြင်ုံနဲ့မသိနိုင်ပါဘူးလို့ဘုရားရှင်ကဟောတော်မူခဲ့တာပေါ့။ဘုရားရှင်ရဲ့ဗုဒ္ဓဉာဏ်တော်တွေနဲ့ထောက်ချီးမှသာဒေယရာကိုအချင်းရှိသိမြင်တော်မူနိုင်ပါပါ။ဒါကြောင့်ကောင်းကံဆုကံဆိုတဲ့အကောင်းဆုရဲ့နောက်ွယ်မှာကြောင်းကျိုးတရားတွေရှိနေတယ်ဆိုတာကိုတတိပြုစီခြင်းနာပါဒီလိုမျိုးကမ္မတ္တရာတမာဓိဋ္ဌိဉာဏ်ပြတ်မှာအမြင်ရှိခဲ့ပါမှလဲဇာနာတမာဓိဋ္ဌိဉာဏ်နဲ့ဝိပဿနာတမာဓိဋ္ဌိဉာဏ်ဤသက်တက်လန်းနိုင်ပါပါဒီတော့မှပဲလက်ရှိခန္ဓာရနေတဲ့ဒုက္ခသစ္စာဆိုတဲ့အကျိုးတရားရဲ့နောက်ခံအကြောင်းဖြစ်တဲ့ဒမုရိယသစ္စာတဏှာလောဘကိုသိမြင်နိုင်ပါပါဒီနောက်ဒုက္ခသစ္စာချုပ်ငြင်းခြင်းဆိုတဲ့ နိရောဓသစ္စာအကျိုးတရားဖြစ်စေဖို့မေဃသစ္စာတည်ဟူသောတခုတည်းသောလံတကြောင်းတည်းသောအကြောင်းခံတရားကိုမဖြစ်မနေလုံးဝဖြစ်မယ်လို့သိမြင်လာပါလိမ့်မယ်။တဏှာလောဘတည်ဟူသောသမုဒယသစ္စာအကြောင်းတရားကိုပြုနေရင်ဖြင့်ခန္ဓာရခြင်းဆိုတဲ့ဒုက္ခသစ္စာအကျိုးတရားတွေကအထက်ထရနေလေတရားကအရှင်းသာကြီးပါ။ရှင်းပြသတရားကိုရှုပ်ထွေးအောင်လုပ်တတ်တာကတန်တရားနဲ့ငါဆွဲလို့ပါပဲ။တနည်းအားဖြင့်ကိုယ်ငွေးထားတဲ့ဉာဏ်ရှိကိစ္စနဲ့ဒိဋ္ဌိဒီသက်ဆုံးနှစ်ပါးပါပဲ။ဒါကြောင့်ရှင်းနေတဲ့တရားထဲမှာတန်တရားဓာတ်ကြီးဝင်မရှိပါစေနဲ့။အမှားမြင်ဓာတ်ကြီးဝင်မပါပါစေနဲ့။တတိပဋ္ဌာန်တရားရှင်းမှတ်မှုကရှေ့တန်းတင်ထားလိုက်ပါ။တနည်းအားဖြင့်မေဃသစ္စာကိုချိန်တိုင်းမှာရှင်းတန်းနေအောင်လေ့ကျင့်တည်ဆောက်ထားလိုက်ပါ။ဒါဆိုရင်စိတ်ဟာအကောင်းဆုံးကိုအာရုံမပြုဖြစ်တော့ပါဘူး။မဖက်တွယ်နိုင်တော့ပါဘူး။အကြောင်းကျိုးတရားတို့ကအာရုံပြုပြနေပါလိမ့်မယ်။တနည်းအားဖြင့်အကြောင်းကျိုးတရားတို့နဲ့ကဆက်သွယ်မိပါလိမ့်မယ်။ဒါဆိုရင်သစ္စာလေးပါးကိုစုံညီရာအချိန်နဲ့အချိန်အခါတစ်ခုခုကိုမလဲမသိရောက်လာပါလိမ့်မယ်ဆိုတာကိုပြောပြခြင်းပါလေ
Shalom.